လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုအလွဲသုံးစားလုပ်ပြီးအမုန်းတရားပွားစေတဲ့ပြောဆိုမှုတွေဟာပဋိပက္ခတွေကိုပိုပြီးကြီးထွားစေတာမို့သတိပြုရှောင်ရှားကြစေလိုကြောင်းသမ္မတဦးသိန်းစိန်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခအတွက်စုံစမ်းကော်မရှင်ရဲ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစားနဲ့ပတ်သက်ပြီးပြည်သူကိုပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်တွင်မှဖြစ်ပွားခဲ့တဲ့ပဋိပက္ခရဲ့အခြေခံဟာလူဦးရေပောက်ကွဲမှုမြင့်မားတဲ့အိမ်နီးချင်းနိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆက်နေတာနဲ့ဒေသတွင်းလူမှုရဲ့လူမှုစီးပွားရေးအခြေအနေနှိမ့်ချမှုကြောင့်ကျင်းမြောင်းတဲ့အမြင်ရှိမှုတွေကနေအဓိကဖြစ်တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ရဲ့ပဋိပက္ခတွေကိုဖြေရှင်းရမှာစုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေကနယ်မြေတည်ငြိမ်အေးချမ်းရေးနဲ့ပဋိပက္ခတွေထပ်ပြီးမဖြစ်စေဖို့အတွက်အဓိကကြတဲ့တရားဥပဒေစိုးမိုးရေးအစီအမံတွေကိုချမှတ်ဆောင်ရွက်မယ်လို့သမရကပြောကြားခဲ့ပါတယ်။ဒီလိုလှုပ်ဆောင်ရမှာနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီးထိရောက်စွာအရေးယူမှာဖြစ်တယ်လို့ပျက်စီးဆုံးရှုံးရသူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးသွားမယ်လို့ဆိုပါတယ်။ဒါအပြင်စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်နဲ့အညီပဋိပက္ခတွေပိုးပြီးဆိုးမလာစေဖို့အတွက်တရားမဝင်ဆက်လက်ဝင်ရောက်လာသူတွေကိုဟန်တားရေးအတွက်ထိရောက်စွာအရေးယူပြီးလုံခြုံရေးဆိုင်ရာအစီအမံတွေကိုချမှတ်ဆောင်ရွက်သွားမယ်လို့ဆိုပါရယ်။ဒါအပြင်နိုင်ငံသားတအူးချင်းစီရဲ့လွတ်လပ်စွာကိုယ်ကွယ်ယုံကြည်မှုနဲ့ပတ်သက်ပြီးတော့လည်းလက်ရှိအစိုးရအနေနဲ့အစဉ်လေးစားကာကွယ်ပေးသွားမယ်လို့လည်းအလေးထားပြီးပြောကြားခဲ့ပါရယ်။